NRPC ကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၄ဖွဲ့ဖြစ်တဲ့ KIO, TLLA, MMDAA နဲ့ AA တပ်ဖွဲ့တွေဟာရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာတော့တိုက်ပွဲကအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်ဖြစ်ပွားတဲ့တိုက်ပွဲမှာတော့အရက်သားတင်ကျင်းမှုရှိပြီးတော့ခြေရွာထဲမှာလက်နက်ကြီးကြီးကြားရောက်တာကြောင့်ကလေးငယ်တွေအပါအဝင်လူအနည်းဆုံး၅ဦးသေဆုံးခဲ့ပါတယ်။ဒီလိုမျိုးကြားတဲ့ကအရက်သားတွေနဲ့စီးပွားရေးထိခိုက်မှုများတဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့လိုတယ်လို့ဒေတာခန်ကိုစလေတွေကပြောပါတယ် VOA သတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့တွင်ဒီမနက်ပိုင်းမှာမြောက်ပိုင်းမှာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီမနက်ပိုင်းကုတ်ခိုင်မြို့တွင်ဖြစ်ပွားတဲ့တိုက်ပွဲတွင်မှာလက်နက်ကြီးကြီးကြားရောက်ထိမှန်လို့မော်ဟဲရွာကရွာသားများပြားဒေဆုံးတန်ရန်ရရှိခဲ့တယ်လို့ကုတ်ခိုင်မြို့တွင်စစ်ဘေးသေသူများအရေးပေါ်ကယ်ဆယ်ရေးခွင့်ရဲ့လုပ်ငန်းညှိနှိုင်းရေးဖွဲ့ဝင်မိုင်းအိုက်မွန်ကအခုလိုပြောပါတယ
်ဒီမနက်ပိုင်းကျတော့ရက်ွက်ရှိတဲ့မှာတိုက်ပွဲဖြစ်တာပေါ့နော်ဒီမြို့ထဲဖြစ်တယ်အဲ့ဒီမနက်ပိုင်းမှာတော့ပြင်းပြင်းသွားပြီးတော့နေ့လယ်ပိုင်းရောက်တဲ့အချိန်ကျဒီရက်ွက်နဲ့အနောက်ချမ်းအေးရှောဝစရိနာလေးမှာရှိတဲ့ဒီအရင်ကမော်ဟီသူစီပေါ့နော်အဲ့နာလေးပေါ်ဝင်ချင်တာတိုက်ပွဲဖြစ်လိုက်တယ်ဒီတိုက်ပွဲဖြစ်ပြီးတော့နောက်ပိုင်းတိတ်အကြောလက်နဲ့ချီပြီးနဲ့ဆက်တိုက်ကြတဲ့အချိန်မှာရွာထဲမှာရှိတဲ့အိမ်မှာကြတာကြတော့အဲ့မှာလူ၈ယောက်ဖြစ်ရပေါ့၅ဦးကတော့ဆုံးသွားတယ်၃ဦးကတော့အဲ့ဆေးရုံရောက်မှာ၄ဦးကတော့ပေါ်ချင်းပြီးလက်ကားရယ်ကလေးတယောက်ရယ်ညောင်၁၀နှစ်အရွယ်လောက်ရှိတဲ့ကလေးတယောက်ပါတယ်အကလေးက၂ဦးဒီလိုရှိရင်အမျိုးသမီးက၃ဦးလောလောဆယ်ဆုံးသွားလို့ရှင်တော့ပေါ့နော်။ဒဏ်ရာရတဲ့၃ယောက်ကအမျိုးသား၂ဦးအမျိုးသမီး၃ဦးပေါ့နော်။အမျိုးသား၃ဦးနဲ့အမျိုးသမီး၃ဦးတော့ရေးပေါ်ဒီနာချင်းချင်းနဲ့တော့လာရှုစေုံကိုလွှဲလိုက်ပြီ
။ဒီမနေ့ပိုင်းမှာကိုခိုင်မျိုးပေါ်ရက်ွက်ချက်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မျိုးထွဲအေရှာဝေါ်တိုကိတ်ကြားမော်ဟိတ်ဆူစီရွာဘက်မှာတိုက်ပွဲဆက်မှန်ဖြစ်ပွားခဲ့တာပါ။တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေး၂ဦးအမျိုးသမီး၃ဦးပါဝင်၅ဦးသေဆုံးခဲ့ပြီး၃ဦးတန်ရာရရှိခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးလက်ရှိကုခိုင်မြို့တွင်အခြေအနေကိုတော့မိုင်းအိုက်မွန်းကအခုလိုပြောပါတယ
်။လက်ရှိကုခိုင်အခြေအနေကတော့တမျိုးလုံးကတော့တိတ်ဆိတ်နေကြပြီ။ရေးဆိုင်ဒီအင်ဆိုင်ဒီဘာမှမဖြစ်တော့အိမ်ဒီတော့ကလုံးတကားအကုန်လုံးချမ်းဝင်ကြတဲ့အကုန်တိတ်ပြီးလမ်းပေါ်မှာတော့လူတူလုံးဝမရှိဘူး။မြို့ထဲမှာလည်းဟိုရောက်လာပြီဆိုတော့လေကြားသွားလာတော့လုံးဝမရှိဘူးကြာ။
မြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်ဒေသခံတွေအနေနဲ့စိုးရင်ကြောက်လန့်နေကြတယ်လို့သူကဆိုပါတယ်။ဒီကနေ့ကုတ်ခိုင်မြို့တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တမတော်ပြန်ကြားရေးနဲ့မြောက်ပိုင်းမှာမိတ်ဖွဲ့ပြန်ကြားရေးဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်ကတမတော်နီးပညာတက္ကသိုလ်သုခိတ်နောင်ချိုကမူရီစစ်ဆေးရေးခဲ့ပါဝင်သုခိတ်သုံးခုတို့ကိုမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေကနေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းချမ်းမြင့်တဲ့လာရှူမူဆယ်ကုတ်ခိုင်တိန်ဒီကြောင့်မဲဘက်မှာနှစ်ဖက်စစ်ရေးသင်းမမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါအပြင်တရုတ်မြန်မာပြည်ထောင်စုလမ်းမကြီးလက်ပိတ်သွားပြီးကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့သွားခဲ့ပါတယ်။ဒီကနေ့မှာတော့အမျိုးသားပြည်လဲသိမြရေးငင်းချမ်းရေးဘ ਹੁ ဌာနကိုယ်စားလှယ်သူနဲ့မြောက်ပိုင်းမှာမိတ်လေးဖွဲ့တို့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာတိုက်ပွဲတွေချော့ချပြီးရလကောင်းတွေညှော်လင့်ကြောင်းလာရှိုးမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်စိုင်ဝမ်လျံကပြောပါတယ်။
ဒီကဒီစိုးစစ်စင်တွေတိုက်ခိုက်မှုတွေပြကြဖို့လိုအပ်ပါတယ်ခင်ဗျ။ဒါကလည်းမြန်မာဟာတိုက်ပွဲတွေမှာရပ်သားကိုခံရတဲ့စိတ်ဆိုင်ကဒီမှာမှဆုံးရပါတယ်ပေါ့နော်။ကျွန်တော်တို့တိုက်ပွဲတွေဆက်ချသွားဖို့လည်းဒီစိုးပွဲမှာအရမ်းမကောင်းတွေဖြစ်ပါစေလို့လည်းဟိုညွှန်လင့်နေကြတာပေါ့ခင်ဗျ။
ဒီကနေ့ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများရပ်တန့်ရေးပြည်ခတ်တိုက်ခိုက်မှုရပ်စေရေးစာချုပ်အများရေးဆိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြသလိုတပ်နေရာချထားရေးတိုက်ပွဲမဖြစ်ပွားအောင်ဘယ်လိုဆောင်ရွက်ရမယ်ဆိုတဲ့စီမင်းစည်းကမ်းသတ်မှတ်ချက်ရယူရေးကိစ္စနဲ့ပတ်သက်ပြီးတော့တမတော်ကိုယ်စားလှယ်ဖွဲ့နဲ့ဆက်လက်ဆွေးနွေးသွားဖို့သဘောတူခဲ့ပါတယ်။လာမယ့်စက်တင်ဘာလ16ရက်18ရက်နေ့မှာနှစ်ဖက်ထပ်မံတွေ့ဆုံသွားမှာဖြစ်ပြီးတွေ့ဆုံမဲ့နေရာကိုထပ်မံညှိနှိုင်းဖို့သဘောတူညီခဲ့ကြကြောင်းနှစ်ဖက်ကိုယ်စားလှယ်တွေကလည်းပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။NRPC ကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်၄ဘွဲ့ဖြစ်တဲ့ KIO, TNLA, MNDAA, AA တို့ရဲ့ဆွေးနွေးမှုကိုဒီနေ့ထဲမှာဖေဖော်ဝါရီလ25ရက်နေ့ကတရုတ်နိုင်ငံဂူမင်းမြို့မှာတကြိမ်၊ဧပြီလ30ရက်နေ့ကမူဆယ်မြို့မှာတကြိမ်၊ဇွန်လ30ရက်နေ့ကမိုင်းလားမှာတကြိမ်နဲ့ဒီကနေ့ကျိုင်းတုံမြို့မှာတကြိမ်တွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။